ပါကစ္စတန်နိုင်ငံမှာတနစ်ကျော်ကာလအတွင်းပိုလီယိုအရိုင်းဘိုးကူးစက်ခံရသူတဦးပထမဦးဆုံးအကြိမ်တွေ့ရှိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တို့ကအတည်ပြုလိုက်ပြီးဒါဟာဆိုရင်ကူးစက်မြန်ပိုလီယိုတိုက်ဖျက်ရေးမှာဆုံးရုံမှုတစ်ခုလည်းဖြစ်ပါတယ်အာဖဂန်နစ္စတန်ရဲ့အနီးမြောက်ပိုင်းဝါဇာရစ်တန်ဒေသမှာပိုလီယိုဗိုင်းရပ်စ်ပိုးကြောင့်ဆယ်ငါးလသားအရွယ်ယောက်ျားလေးတဦးအကျော်သေသွားတယ်လို့တောက်ကြနေကတရားဝင်ကြီးညာချက်မှာဖော်ပြထားပါတယ်အဲ့ဒီကလေးငယ်နဲ့မိသားစုအတွက်ဝမ်းနည်းစရာဖြစ်ုံသာမကပါကစ္စတန်နဲ့တကမ္ဘာလုံးပိုလီယိုတိုက်ခိုက်ရေးအတွက်လည်းအလွန်ကိုထိခိုက်စရာပါလို့ကျန်းမာရေးဝန်ကြီးဌာနကထိတ်တန့်အရာရှိတဦးဖြစ်တဲ့အမ်မာအက်စရစ်ကပြောဆိုပါတယ်အဲ့ဒီအတွက်ကျန်းမာရေးအရာရှိတွေနဲ့အဲ့ဒီယောဂါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးလှုပ်ဆောင်နေကြကြောင်းနဲ့နောက်ထပ်ဖြစ်ပွားမှုတွေမရှိအောင်လို့အရေးပေါ်ကာကွယ်ဆေးထိုးတဲ့လုပ်ငန်းဟာလည်းနိုင်ငံတော်မှာစီစဉ်နေပြီလို့သူကပြောပါတယ်